آزم آشا اویا پا نایین جای ونجینی سن سنوے گو نبی رو ما چین پاو یپ پان دے لورو دے چین ما آشا اویا پا فاؤنڈیشن گا سیزن دے درین آمیا سنوے گو سنینی گا ساتین پیلو پا رے سنین تنینگنی نے نگے چین پا رے دی سنوے ما نیما نایین گا درین آو ستون یاو نے اویا پا نایین زونگا درین آو دوی امین پلے سنگے جا پا رے سرگو نیاو چین پا رے آشا اویا پا درین آمیا سنوے گا نی بلو جو جیزو رو یا نایم لے سورا گو نبی رو ما گورائن درین دوا یو رے مسومیا مونگا سبی پیو
ပြပါလိမ့်မယ်ရှင်။အာရှနဲ့ဥရောပပြည်သူတွေကြားအပြန့်နဲ့နားလည်မှုရေပိုရှိလာစေရဲ့အတွက်တည်ထောင်ထားတဲ့အေရှားယူရိုဖောင်ဒေးရှင်းအေရှာဖြစ်အစီအစဉ်နဲ့အာရှဥရောပသတင်းတော်များဆွေးနွေးပွဲကိုနေပြီးတော့မှာဆင်းနေကစတင်ပါတယ်။အေဇမ်အာရှဥရောပဆွေးနွေးပွဲတွေကတစ်ခုဖြစ်တဲ့ဒီသတင်းတော်များဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတောက်7000ပါဝင်တယ်လို့ကြေညာရေးနဲ့ဒီလူဆက်ဆံရေးဦးစီး
ီမြန်မာဘက်ကတော့73ယောက်ရှိတယ်ပေါ့နော်အမှန်တကယ်ဆိုရင်တော့တာမန်အဖြစ်ဆိုတဲ့နိုင်ငံတော်တယောက်တယောက်လောက်ပဲတော့ online registration လုပ်တာအဲကျွန်တော်တို့ host country ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ request လုပ်တယ်အခုတိုင်းကြီးမှာ host ဒီလို100လောက်မှတစ်စိမ်လောက်ရတဲ့ project တွေအတွက်ကြောင့်အဲမြန်မာတွေတွေ့ကြုံရခြင်းနဲ့ပေါ့နော်မြန်မာ journalist တွေတွေ့ကြုံရခြင်းတော့ကျွန်တော်တို့ request လုပ်တော့သူကလိုက်ရောပါတယ်ဒါကြောင့်ဒီခုချိန်မှာမြန်မာ journalist 73ယောက်ကတက်နေပါတယ်ပွဲကို
November 18နဲ့19စနေနေ့တနင်္ဂနွေနေ့ရက်ကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့စည်ရင်ပေးထားတဲ့နိုင်ငံဆောင်သတင်းတော်တွေကအင်္ဂလိပ်ဘာသာနဲ့ဆွေးနွေးကြတာဖြစ်ပါတယ်။စစ်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်အောင်ပြည်သူများသိရှိနားလည်သဘောပေါက်စေရေးအပြုသဘောသတင်းပညာဆိုတဲ့ကောင်းစဉ်နဲ့စက်တချိန်မြောက်အာရှဥရောပသတင်းတော်များဆွေးနွေးပွဲကိုကျင်းပနေတာပါ။နိုင်ငံတကာသတင်းတောက်တွေနဲ့အမြင့်ချင်းဖလှယ်ဆွေးနွေးကြတဲ့အခုလိုပွဲမျိုးကမြန်မာနိုင်ငံမှာလွတ်လပ်ခိုင်မာတဲ့သတင်းမီဒီယာဖြစ်ဖို့အထောက်အကူဖြစ်တယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကမြန်မာရဲ့
ကျွန်တော်တို့ကတကယ်ပြောရင်တကယ်ကျွန်တော်တို့မြန်မာနိုင်ငံသတင်းမီဒီယာပေါ့နော်ကျွန်တော်တို့သတင်းမီဒီယာလောကသတင်းလောကမှာဆိုလို့အဲ့ဒီကောင်ကတကယ်ဆောင်းအင်တာနက်မီဒီယာဖြစ်လာစေခြင်းပဲဖြစ်လာလို့လေလောကမှာညားရှိတယ်နိုင်ငံတကာနဲ့ဆက်ဆံမယ်ဒီလိုပွဲလေလောက်အောင်လေကျွန်တော်တို့လည်းနိုင်ငံသားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြှင့်မှုလိုရလို့ကျွန်တော်ထင်တယ်။ကျွန်တော်ရှိမှရှိတဲ့မီဒီယာတွေက strong food estate ဖြစ်တဲ့ဆိုတော့တသက်ပြောင်းလို့လို့ထင်တယ်။အဲ့တော့ဒီလိုပွဲမျိုးရလိုရပါတယ်
။ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့သတင်းတော့ဂျာမနီဘရန်နာကလည်းဆွေးနွေးပွဲကနေကြတဲ့အကျိုးကို VOA ကိုအခုလိုပြောပြပါရယ
်။ Journalists to meet other journalists from other countries and to learn from each other.For us to learn from
တင်းတော့တယောက်အနေနဲ့တခြားနိုင်ငံတွေကတင်းတော့တင်းနဲ့တွေ့ဆုံပြီးတော့အပြန်အလှန်လေ့လာခွင့်ရပါတယ်။ကိုနေ့စဉ်တွေ့ကြုံနေရတဲ့ကိစ္စတွေမှာဘယ်လိုစင်ခုံမှုတွေရှိတယ်ဘယ်လိုမျိုးကအလုပ်ဖြစ်တယ်မဖြစ်ဘူးကိုယ်ဆောင်ရွက်မှုတွေပိုကောင်းအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအပြန်အလှန်သိခွင့်ရပါတယ်။ကျွန်တော်တို့တင်းတော့တွေရဲ့အလုပ်ကတိတ်ကိုအရေးကြီးပါတယ်။ကမ္ဘာနေရာကိုလိုက်ပြီးတော့လောက်ကန်ပုံချင်းစင်ခုံမှုချင်းလည်းမတူကြပါဘူး။အခုလိုတယောက်နဲ့တယောက်တွေ့ဆုံဆွေးနွေးခွင့်ရတာကိုမပြောနဲ့နေ့လည်စာစာရင်းနဲ့သမင်းဝိုင်းမှာစကားကြီးပြောကြရင်လည်းတော့မှတယောက်အကြောင်းတယောက်ပူသိခွင့်ရပါတယ်။ကျွန်တော်တို့သတင်းတော်တယောက်အတွက်တော့အများကြီးအကျိုးရှိပါတယ်
။ဇင်ခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုကြောင့်နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအပေါ်စိတ်ဝင်စားနေခြင်းမျိုးမှာမြန်မာသတင်းတော်တွေနဲ့ဆွေးနွေးပြောဆိုခွင့်ရတဲ့အတွက်လည်းမြန်မာသတင်းတော်တွေရဲ့အမြင်ကိုတီးခွင့်ရတယ်လို့ဂျာမန်သတင်းတော်ကဆိုပါတယ
်။ Really, I was surprised with a few journalists that I spoke with to see how eager they are to talk about
ကျွန်တော်နဲ့စကားပြောဖြစ်တဲ့သတင်းတော်တချို့ကအကြောင်းအရာအားလုံးပေါ်မှာသူတို့အမြင်ကိုတိတ်ကိုတက်တက်ကြွကြွပြောကြတာမြင်ရတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်။အခုတဖြင့်အခုဖြစ်နေတဲ့ Ranger ပြဿနာနဲ့ပတ်သက်လို့ပြောချင်ကြမှာမဟုတ်ဘူးလို့ကျွန်တော်ထင်ထားခဲ့တာပါ။ဒီကိစ္စမပြောချင်ဘူးလို့ညင်းကြလိမ့်မယ်လို့ကျွန်တော်ထင်ခဲ့တာပါ။ဒါပေမဲ့သူတို့ကဒီကိစ္စပေါ်မှာကျွန်တော်ရဲ့အမြင်ကိုလည်းမေးပါတယ်။သူတို့ရဲ့အမြင်တွေကိုလည်းပြောပြကြတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သူတို့ကပွန့်ပွန့်လင်းလင်းဖြစ်စေချင်တာကိုသိရတာတိတ်ကိုကောင်းပါတယ
်။အားကြောင့်လည်းဥရောပသတင်းတော်တွေရဲ့ဆွေးနွေးပွဲကနေနောက်ပိုင်းတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့သတင်းတွေရေးသားတဲ့နေရာမှာအထောက်အကူဖြစ်နိုင်တယ်လို့ကျန်ကြားရေးနဲ့ဒီသူဆက်ဆံရေးဦးစီးဌာနဒုညွန်ချုပ်ဒေါက်တာတီရာတင်ကလည်းပြောပါတယ်
ဒီလိုလုပ်တဲ့တစ်ကဘာဖြစ်ဖြစ် open app ပို့ပြီးဖြစ်လာတယ်နိုင်ငံတကာဘုဥမာအာရှဥရောပကဒါ journalist တွေကဒီမှာလာပြီးတော့ကျွန်တော်တို့မြန်မာနိုင်ငံ journalist တွေနဲ့ဒီ exchange of knowledge တွေ experience တွေ share လုပ်တဲ့အခါကျတော့သူပြည့်အကျိုးဆုံးကိုယ့်ရဲ့အတွေ့အကြုံကိုယ့်ရဲ့အခြေအနေကိုရှိတာတွေကိုမရှိတာတွေသူရှိတာတွေကိုသူမရှိတာတွေနဲ့ share လုပ်ခြင်းအချင်းလည်းဘဟုတုတရေတိုးတယ်နောက်တစ်ခါကျွန်တော်တို့ networking ပေါ့နော် damage ရာဖြစ်စေနိုင်တယ်ဒါဆိုကျွန်တော်တို့အပြုသဘောဆောင်တဲ့လောကယုတ်ကောင်းမှုဖြစ်စေတဲ့အရာတွေကိုလည်းပဲသူတို့ပို့ပြီးတော့ဖြည့်ဆည်းပြီးရေးသားနိုင်တယ်အဲ့တော့အားလုံးအတွက်အကျိုးရှိမယ်လို့ကျွန်မထင်ပါတယ
် ASM အာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်စီဝေးဘွဲရဲ့ဆက်ဆက်ဆွေးနွေးပွဲအဖြစ်အခုလိုမျိုးအာရှဥရောပသတင်းတော်များဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲကိုလည်းနေပြည်တော်မှာနိုဝင်ဘာ20 တရက်နဲ့22ရက်နေ့တွေမှာကျင်းပပါလိမ့်မယ်။တင်းနှလာနေဖွင့်မကြရင်တော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကမိန့်ခွန်းပြောကြားမှာဖြစ်ပါရဲ့ရှင်။